စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လီလာဝဲနီးပါးရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဒေသတွေမှာဆက်ရှိနေသေးပါပဲ။မန္တလေးမှာဖျားကြီးတပိတ်စစ်ကြောင်းစိန်ပန်းတပိတ်စစ်ကြောင်းဆန္ဒသာစီမျိုးနဲ့ကျောင်းသားများတမကဓမ္မဝါယမကျောင်းသားများတမကတို့ပူးပေါင်းပြီးမဟာမိတ်တပ်ပေါင်းစုအနေနဲ့ချီတက်ဆန္ဒပြခဲ့ကြသလို89လမ်းမကြီးပေါ်မှာလူဝင်ရ100လောက်ကရွေးကြော်သံတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။မုံရမျိုးမှာပင်မတပိစစ်ကြောင်းနဲ့ကျောင်းသားတွေရဲ့တပိစစ်ကြောင်းပေါင်းပြီးစစ်တပ်ကဖြိုခွဲမဲ့အန်ဒရယ်ကိုရှောင်ပြီးတော့နေလေမွတ်တဲ့ချိန်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဒဝဲမျိုးမှာတော့ဒဝဲတပေါင်းစုစစ်ကြောင်းနဲ့အခြေခံပညာကျောင်းသားများတပိစစ်ကြောင်းပူးပေါင်းပြီးကဘာလုံးဆိုင်ရာຫນွေဦးတော်လန်ရင်းတွေကိုကြိုဆိုတဲ့အနေနဲ့အဖြူရောင်အင်ကြီးတွေဝတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပကွေးတိုင်းမြိုင်မြို့မှာကြီးရွာသူကြီးရွာသားတွေဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြတယ်လို့ပကိုးတဝဲကံပေါက်ဒဇယ်ဖားကန်စတဲ့ဒေသအသီးသီးမှာလည်းပုံစံမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာနဲ့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်တောက်ကြနေအထိဆိုရင်တည်ဆုံရသူပေါင်း862ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်ထိဖမ်းဆီးခံရသူကလည်း4800ကျော်ရှိတယ်လို့ ABB ကပြောပါတယ်။